ရှိလေပိုင်းဒေသငင်းချမ်းရေးအတွက်တတမန်ရေးအရာဖြည့်ရှင်ကြဖို့နဲ့လူတွေစမ်းနဲ့ချီအငက်ဘေးသင့်ပြီးနေဆက်ဖြတ်ကျော်နေရာဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေကိုအဆုံးသတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီကုလသမဂ္ဂထွေထွေညီလာခံမှာမနေ့ကမင်းကွန်းပြောကြားတဲ့အချိန်မှာတိုက်တွန်းပြောဆိုခဲ့ပါတယ်
။ Even if the situation has escalated, diplomatic solution is still possible. In fact, it remains the only path.
တဲမမှုတွေပိုးပြီးတော့အချိန်မြင့်လာတယ်ဆိုပေမဲ့တန်တမန်ရေးနီးရအဖြေရှာဖို့ဖြစ်နိုင်ခြေတွေလည်းရှိနေပါသေးတယ်။တကယ်တော့ဒီလိုဖြေရှင်းတာကသာနှစ်နိုင်ငံစလုံးကဒေသခံတွေအင်ပြန်နိုင်ဖို့နေကြာဒေသလုံခြုံဖို့အတွက်လှုပ်ပေးနိုင်မဲ့တစ်ခုတည်းသောနည်းလမ်းပါဒီလိုအဖြေရှာနိုင်အောင်ကျွန်တော်တို့မနာမနေကြိုးပမ်းနေပါတယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားတာပါ။မနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းကတော့အမေရိကန်သမ္မတတာဝန်နဲ့အထွေထွေညီလာခံမှာသူနောက်ဆုံးပြောကြတဲ့မိန့်ခွန်းလည်းဖြစ်ပါလိမ့်မယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားကျူးကျော်မှုတွေကိုမဟာမိတ်နိုင်ငံတွေနဲ့လက်တွဲဆန့်ကျင်ကြဖို့နောက်ယူကရိန်းကိုထောက်ခံဖို့နိုင်ငံတကာကောင်းဆောင်တွေကိုသမ္မတဘိုင်ဒန်ကတိုက်တွန်းပြောဆိုပါရတယ်။တချိန်ထဲမှာကမ္ဘာတဝှမ်းငှက်မှုခေါင်းပါမှုနဲ့ရောဂါကူးစက်မှုတွေကိုတိုက်ဖျက်ဖို့လိုအပ်တဲ့စရာကိုလည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။နောက်တောင်တရုတ်ပင်လယ်နဲ့ထိုင်ဝမ်ကျွန်းမှာစီးရချင်းချမှုတွေကိုဆန့်ကျင်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ငြင်းငြင်းရင်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ကြိုးစားသွားမယ်စရာကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်ရှင်။